သိစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရုရှားနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအန်ဒရီယူတင်ဂိုနဲ့တွေ့ဆုံပြီးနျူကလ ியர் ပညာပါဝင်စစ်ကောင်စီနဲ့ရုရှားကြားချစ်ချည်ရင်းနှီးတဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုခိုင်မာစေဆွေးနွေးခဲ့ကြောင်းစစ်ကောင်စီထိန်းချုပ်ထားတဲ့နိုင်ငံပိုင်မီဒီယာကဗိုလ်ချုပ်နေမှာဖော်ပြပါတယ်နျူကလ ியர் ပညာကိုငြင်းချမ်းစွာအသုံးချရေးရေအားလျှက်စစ်ထုတ်လို့ရေးနဲ့နေအောင်ကြီးစွမ်းအင်သုံးလျှက်စစ်တအားထုတ်လို့ရေးစတဲ့ကဏ္ဍတွေမှာပုံမပူပေါင်းဆောင်ရွက်နိုင်ရေးနေပြည်တော်မှာအင်္ဂါနေ့ကဆွေးနွေးခဲ့ကြကြောင်းစစ်ကောင်စီသတင်းစာမှာဖော်ပြပါတယ်။ဒါအပြင်ခီးသွွားလုပ်ငန်းမြင့်တေးလူမှုရေးနဲ့ပညာရေးကဏ္ဍတွေမှာလည်းပူပေါင်းဆောင်ရွက်ရေးမြန်မာနိုင်ငံကိုတက်မြေဩဇာထောက်ပံ့ရေးနဲ့နှစ်နိုင်ငံဆက်ဆံရေးပုံမပူပေါင်းဆောင်ရွက်နိုင်ဖို့ဆွေးနွေးခဲ့တယ်ဆိုပါတယ်။အနာသိမ့်မီနောက်ပိုင်းမြန်မာစစ်တပ်ပေါ်အနောက်နိုင်ငံတွေကရေးယူတန်ခတ်ထားလို့စစ်ကောင်စီကအဓိကနိုင်ငံတွေကမိတ်ဖက်တွေအဖြစ်တရုတ်နဲ့ရုရှားနှစ်နိုင်ငံကိုပဲအဓိကအားကိုးနေရပြီးနိမိတ်ကက်ကက်နဲ့ဆက်ဆံနေကြောင်းလေလာသူတွေကသုံးသပ်ထားကြပါတယ်ခင်ဗျာ။